ကောရိန္သုဩဝါဒစာပထမဆောင်အခန်းကြီး15
ညီကိုတို့ငါသည်တင်တို့အားဟောပြောဘူးသည်နှင့်အညီတင်တို့သည်ခံယူ၍မိဝဲစည်းကပ်သောဧဝံဂေလိတရားကိုတင်တို့အားတဖန်ငါကြားလိုက်၏အထက်ကငါဟောပြောသည့်အကြောင်းများကိုတင်တို့သည်အကျိုးမဲ့မယုံဘဲစိတ်ဆွဲလန်းလျင်ထိုဧဝံဂေလိတရားအားဖြင့်ကဲတင်တော်မူခြင်းသို့ရောက်ကြ၏ငါသည်ကိုယ်တိုင်ခံယူသည့်အတိုင်းတင်တို့အားရှိဥစွာအပ်ပေသောအကြောင်းအရာဟုမူကားခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသေးခံတော်မူ၏တင်းကြူပြီးမှကျမ်းစာလာသည့်အတိုင်းသုံးရမြောက်သောနေ့၌ထမြောက်တော်မူ၏ကေဖသည်ကိုရောကိုမြင်ပြီးမှတကြိတ်နှစ်ပါးသောသူတို့သည်မြင်ရကြ၏ထိုနောက်ညီအကို900မကတပြိုင်နက်မြင်ရကြ၏ထိုသူတို့တွင်အများသောသူတို့သည်ယခုတိုင်အောင်အသက်ရှင်ကြသည်အချို့တို့သည်အိပ်ပျော်ကြသည်ထိုနောက်ယာကုပ်မြင်ရ၏ထိုနောက်တမန်တော်အပေါင်းတို့သည်မြင်ရကြ၏နောက်ဆုံး၌အချိန်မတော်မတန်ဖွာသောသူကဲ့သို့ဖြစ်သောငါပင်မြင်ရ၏ငါသည်အထက်ကဘုရားသခင်အသင်းတော်ကိုညင်စေသောကြောင့်အညံ့ဆုံးသောတမန်တော်ဖြစ်၏တမန်တော်ဟုခေါ်ဝေါ်ခြင်းကိုမခံထိုက်သို့တော်လည်းဘုရားသခင်ယေရှုတော်အားဖြင့်သာငါဖြစ်သည့်အတိုင်းငါဖြစ်၏ငါခံရသောယေရှုတော်ကိုလည်းအကျိုးမဲ့ခံရသည်မဟုတ်အခြားသောတမန်တော်အပေါင်းတို့ထက်ငါသည်သာ၍စူးစမ်းခြင်းကိုပြု၏ထို့သောဆိုတော်လည်းငါကြိုးစားသည်မဟုတ်ငါနှင့်အတူရှိသောဖျားသခင်ယေရှုတော်သည်ကြိုးစားတော်မူ၏ထို့ကြောင့်ငါဖြစ်စီသူတို့ဖြစ်စီဤတို့ငါတို့သည်ဟောပြောကြ၏ဤတို့လည်းသင်တို့သည်ယုံကြည်ကြ၏
ယခုမှခရစ်တော်သည်သေခြင်းမှထမြောက်တော်မူကြောင်းကိုဟောပြောရသည်ဖြစ်၍သေသောသူတို့သည်ထမြောက်ခြင်းမရှိဟုတင်တို့တွင်အချို့သောသူတို့သည်အဘယ်ကြောင့်ဆိုရကြသနည်းသေသောသူတို့သည်ထမြောက်ခြင်းမရှိလျှင်ခရစ်တော်သည်ထမြောက်တော်မမူခရစ်တော်သည်ထမြောက်တော်မမူလျှင်ငါတို့ဟောပြောခြင်း၌အကျိုးမရှိတင်တို့ယုံကြည်ခြင်း၌လည်းအကျိုးမရှိထိုမြမကငါတို့သည်ဖျားသခင်၏အမှုမှာမမှန်သောတသက်ကံဖြစ်ကြ၏အကြောင်းမူကားသေလွန်သောသူတို့သည်ထမြောက်ခြင်းမရှိလင်ဖျားသခင်သည်ခရစ်တော်ကိုထမြောက်စေတော်မမူယခုမှခရစ်တော်ကိုထမြောက်စေတော်မူပြီဟုငါတို့သည်ဖျားသခင်၏အကြောင်းကိုတသက်ခံကြ၏သေလွန်သောသူတို့သည်ထမြောက်ခြင်းမရှိလင်ခရစ်တော်သည်ထမြောက်တော်မမူခရစ်တော်သည်ထမြောက်တော်မမူလင်တင်တို့သည်ယုံကြည်တော်လဲအကျိုးမရှိဒုစရိုက်အပြစ်အောင်၌ရှိကြသည
်ထိုမှတပါခရစ်တော်ကိုယုံကြည်၍အိပ်ပျော်သောသူတို့သည်ဆုံးရှုံးခြင်းသို့ရောက်ကြပြီငါတို့သည်ခရစ်တော်ကိုအမိပြု၍ယခုဘဝ၌သာမျှော်လင့်စရာရှိလျင်အခြားသောသူအပေါင်းတို့ထက်သာ၍ဆင်းရဲသောသူဖြစ်ကြ၏ယခုမူကားခရစ်တော်သည်သေခြင်းမှထမြောက်တော်မူ၍အိပ်ပျော်သောသူတို့တွင်အူးသီးသောအသည်ဖြစ်တော်မူ၏တို့ဖြစ်၍လူအားဖြင့်သေခြင်းတရားသည်တည်တကဲ့သို့သေသောသူတို့၏ထမြောက်ခြင်းတရားသည်လူအားဖြင့်တည်လျက်ရှိ၏လူအပေါင်းတို့သည်အာရန်အားဖြင့်သေခြင်းသို့ရောက်သည်နည်းတူလူအပေါင်းတို့သည်ခရစ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်ရကြလက်တံတို့ရာတွင်လူအသီးသီးတို့သည်မိမိတို့အလက်အတိုင်းလိုက်ရကြလိမ့်မည်ခရစ်တော်သည်အူးသီးသောအသီးဖြစ်တော်မူ၏ထို့နောက်ခရစ်တော်သည်ကြွလာတော်မူသောအခါတပည့်တော်ဖြစ်သောသူတို့သည်ရှင်ခြင်းသို့ရောက်ကြလိမ့်မည်ထို့အခါခရစ်တော်သည်အထွတ်အမြတ်အာဏာတကူအမျိုးမျိုးကိုပယ်ရှင်း၍မိမိနိုင်ငံကိုဖျားသခင်ဒီဟူသောခမည်းတော်ဤအပြံတော်မူပြီးမှကဘာကုံရလက်တံခရစ်တော်သည်ယံသူအပေါင်းတို့ကိုခြေဘွားတော်အောက်၌ ချထားတော်မူမူမီတန်အောင်အုပ်ဆိုးတော်မူရမည်။နောက်ဆုံးသောရန်သူတည်းဟူသောတေမင်းသည်ဆုံးရှုံးခြင်းသို့ရောက်ရလက်တံခတ်သိမ်းသောအရာတို့ကိုလူသား၏ခြေအောက်၌ချထားတော်မူသည်ဟုကြံစာလာ၏ခတ်သိမ်းသောအရာတို့သည်ချထားလျက်ရှိကြောင်းကိုဆိုသောခတ်သိမ်းသောအရာတို့ကိုလူသားအောက်၌ချထားတော်မူသောသူသည်ကျွင်းတော်မူကြောင်းထင်ရှားသည်ခတ်သိမ်းသောအရာတို့သည်လူသားအောက်၌ချထားလျက်ရှိသောအခါခတ်သိမ်းသောအရာတို့ကိုသူအောက်၌ချထားတော်မူသောသူ၏အုပ်ဆိုးတော်မူခြင်းကိုသာတော်သည်ကိုယ်တိုင်ဝန်ခံလိမ့်မည်အကြောင်းမူကားဘုရားသခင်သည်အလုံးစုံဖြစ်တော်မူမည်အကြောင်းသည်သေလွန်သောသူတို့သည်ထမြောက်ခြင်းအလင်းမရှိလျင်သေလွန်သောသူတို့၏ကိုယ်စားဗတ္တိဇံကိုခံသောသူတို့သည်အဘယ်သို့ပြုရမည်နည်းသေလွန်သောသူတို့၏ကိုယ်စားအဘယ်ကြောင့်ဗတ္တိဇံကိုခံရကြသနည်းငါတို့သည်လည်းဘေးရောက်အံ့သောအချင်းအရာနှင့်အဘယ်ကြောင့်တွေ့ရကြသနည်းငါသည်နေ့တိုင်းအသေးခံရ၏ဟုငါတို့သခင်ယေရှုခရစ်၌သင်တို့အကြောင်းကြောင့်ငါဝါကြွားဝမ်းမြောက်ခြင်းကိုတိုင်တည်၍ငါဆိုဝင့်၏။တေလွန်သောသူတို့သည်ထမြောက်ခြင်းမရှိလျင်အေဖဲမြို့၌လောကီဝေါဟာရအဖျင်အထက်ကငါသည်သားရဲတို့နှင့်တိုက်တော်လဲအဘယ်အကျိုးရှိသနည်းစားကြကုန်အံ့တောက်ကြကုန်အံ့နက်ဖန်တေရကြမည်အလွဲမယူကြနှင့်မကောင်းသောသူတို့နှင့်ပေါင်းဖော်ခြင်းအပြင်ကောင်းသောအကျင့်တလိယိုယွင်းတတ်၏တရားသဖြင့်နိုးကြလော့ဒုစရိုက်ကိုမပြုကြနှင့်အချို့သောသူတို့သည်ဖျားသခင်ကိုမတိကြထို့သောဆိုသောတင်တို့ကိုရှက်ကြောက်စေခြင်းကငါဆို
၏ပေလွန်သောသူတို့သည်အဘယ်သို့ထမြောက်ကြမည်နီအဘယ်သို့သောကိုနှင့်ပေါ်လာကြမည်နီဟုတစုံတယောက်သောသူမေးလိမ့်မည်အချင်းလူမိုက်တင်ဆိုင်သောမျိုးစေ့မပြဲ့လင်မရှင်တတ်ထိုမှတပါမျိုးစေ့ကိုဆိုင်သောအခါနောက်ဖြစ်လက်တန့်သောကိုကိုမဆိုင်ဂျုံစပားဖြစ်စေအခြားသောစပားဖြစ်စေအစစ်တက်တက်ကိုဆိုင်တတ်၏ဘုရားခင်သည်အလိုတော်ရှိသည့်အတိုင်းကိုကိုပေးတော်မူ၏မျိုးစေ့အသီးအသီးတို့အားလည်းမိမိတို့မျိုးအတိုင်းကိုကိုပေးတော်မူ
၏အသားရှိသည်များတို့သည်တမျိုးဒီမဟုတ်လူသားတမျိုးအမဲသားတမျိုးငါသားတမျိုးငှက်သားတမျိုးအသီးသီးရှိကြ၏ကောင်းကင်အကောင်ထယ်လည်းရှိ၏မြေကြီးအကောင်ထယ်လည်းရှိ၏ကောင်းကင်အကောင်ထယ်၏ဂုံအသေးလည်းတမျိုးမြေကြီးအကောင်ထည်ဤဂုံသေးလဲတမျိုးဖြစ်၏နေဤဂုံအသေးတမျိုးလာဤဂုံသေးတမျိုးကျဲတို့ဤဂုံအသေးတမျိုးအသီးအသီးရှိကြ၏ကျဲတို့ဤဂုံအသေးသည်လဲအသီးသည်အခြားခြားဖြစ်ကြ၏ထိုနည်းတူသေသောသူတို့ဤထမြောက်ခြင်းအကြောင်းအရာဖြစ်၏ကိုယ်သည်စိုက်သောအခါပုတ်တတ်သောသဘောရှိ၏ထမြောက်သောအခါမပုတ်နိုင်သောအဖြစ်၌တည်၏ဆိုင်သောအခါဂုံအသေးပြည့်၏ထမြောက်သောအခါဂုံအသေးနှင့်ပြည့်စုံ၏ဆိုင်သောအခါအစွမ်းမရှိထမြောက်သောအခါအစွမ်းနှင့်ပြည့်စုံ၏ဆိုင်သောအခါဇာတိပဂတိကိုဖြစ်၏ထမြောက်သောအခါဝိညာဏကိုဖြစ်၏ဇာတိပဂတိတမျိုးဝိညာဏကိုတမျိုးရှိ၏ကျမ်းစာလာသည်ကားရှစ်ဦးစွာသောလူအာရန်သည်အသက်ရှင်သောတရားဖြစ်၏ဟုလာတည်းယခုတွင်နောက်ဆုံးဖြစ်သောအာရံမူကားအသက်ရှင်စေတတ်သောဝိညာဉ်ဖြစ်၏ဝိညာဏကိုသည်ရှစ်ဦးစွာဖြစ်သည်မဟုတ်ဇာတိပဂတိကိုသည်ရှစ်ဦးစွာဖြစ်၏နောက်မှဝိညာဏကိုဖြစ်၏ရှစ်ဦးစွာသောလူသည်မြေကြီးကဖြစ်သောကြောင့်မြေသားဖြစ်၏ဒုတိယလူမူကားကောင်းကင်ဘုံကဖြစ်တော်မူသောသခင်ပေသည်မြေသားတို့သည်ထိုမြေသားကဲ့သို့ဖြစ်ကြ၏ကောင်းကင်သားတို့သည်ထိုကောင်းကင်သားကဲ့သို့ဖြစ်ကြလိမ့်မည်ငါတို့သည်မြေသား၏ပုံတရံကိုဆောင်တကဲ့သို့ကောင်းကင်သား၏ပုံတရံကိုဆောင်ကြလိမ့်မည်ဤကိုယ်တို့ငါဆိုသည်ကားလူအသွေးအသားသည်ဘုရားသခင်နိုင်ငံတော်ကိုအမွေမခံနိုင် ပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်ကိုအမွေမခံနိုင်နည်းနည်းသောအရာတစ်ခုကိုငါပြအုံးမည်ငါတို့ရှိသည်မြသည်အိပ်ပျော်ရကြမည်မဟုတ်သို့တော်လည်းနောက်ဆုံးသောတဘိုးမုတ်သောအခါတခဏချင်းတွင်မျက်စိတမိန်၌ငါတို့ရှိသည်မြသည်ပြောင်းလဲခြင်းသို့ရောက်ရကြမည်ထိုတဘိုးမုတ်ချိန်ရောက်သောအခါဒေလွန်သောသူတို့သည်မပုတ်နိုင်သောအဖြစ်၌တီလျက်ထမြောက်၍ငါတို့ရှိသည်မြသည်ရောင်းလဲခြင်းသို့ရောက်ရကြမည်ယခုမျက်မှောက်ပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်သို့ဝန်စားရမည်ယခုမျက်မှောက်သေးတတ်သောအရာသည်မသေးနိုင်သောအဖြစ်သို့ဝန်စားရမည်ဤပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်သို့၎င်းဤသေးတတ်သောအရာသည်မသေးနိုင်သောအဖြစ်သို့၎င်းဝင်စားသောအခါသေခြင်းသည်အောင်ခြင်း၌နှိမ့်မြုပ်ပြီဟုကျမ်းစာ၌လာချက်ပြည့်စုံလိမ့်မည်။အိုသေမင်းတင်ဤလက်နှင့်သည်အဘယ်မှရှိသနည်း။အိုမရဏနိုင်ငံတင်ဤအောင်ခြင်းသည်အဘယ်မှရှိသနည်း။သေမင်းဤလက်နှင့်ကဒူးစရိုက်အပြစ်ပေ၏။ဒူးစရိုက်အပြစ်ဤတကိုးကပြည့်ညတ်တရားပေ၏။ငါတို့သခင်ယေရှုခရစ်အားဖြင့်ငါတို့အားအောင်ခြင်းအခွင့်ကိုပေးတော်မူသောဘုရားသခင်ယေရှုတော်သည်ကြီးလာစွာတကားထို့ကြောင့်ငါချစ်တော်ညီကိုတို့တင်တို့သည်သခင်ဖျား၏အမှုတော်ကိုဆောင်ရွက်၍အကျိုးကြီးသည်ကိုတိမှသဖြင့်ဒီကြည်သောစိတ်နှင့်ပြည့်စုံ၍မရွေလျော့မတင်းရင်ပဲလျက်သခင်ဖျား၏အမှုတော်ကိုကြိုးစားအားထုတ်ကြလော့ထမြောက်သောအခါဝိညာဏကိုဖြစ်၏ဇာတိပဂတိတမျိုးဝိညာဏကိုတမျိုးရှိ၏ကျမ်းစာလာသည်ကားရှစ်ဦးစွာသောလူအာရန်သည်အသက်ရှင်သောတရားဖြစ်၏ဟုလာသည်ယခုတွင်နောက်ဆုံးဖြစ်သောအာရန်မူကားအသက်ရှင်စေတတ်သောဝိညာဉ်ဖြစ်၏ဝိညာဏကိုသည်ရှစ်ဦးစွာဖြစ်သည်မဟုတ်ဇာတိပဂတိကိုသည်ရှစ်ဦးစွာဖြစ်၏နောင်မဝိညာဏကိုဖြစ်၏ရှေးဦးစွာသောလူသည်မြေကြီးကဖြစ်သောကြောင့်မြေသားဖြစ်၏ဒုတိယလူမူကားကောင်းကင်ဘုံကဖြစ်တော်မူသောသခင်ပေသည်မြေသားတို့သည်ထိုမြေသားကဲ့သို့ဖြစ်ကြ၏ကောင်းကင်သားတို့သည်ထိုကောင်းကင်သားကဲ့သို့ဖြစ်ကြလိမ့်မည်ငါတို့သည်မြေသား၏ပုံတရံကိုဆောင်တကဲ့သို့ကောင်းကင်သား၏ပုံတရံကိုဆောင်ကြလိမ့်မည်ဤကိုယ်တို့ငါဆိုသည်ကားလူအသွေးအသားသည်ဘုရားသခင်နိုင်ငံတော်ကိုအမွေမခံနိုင်ပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်ကိုအမွေမခံနိုင်နည်းနည်းသောအရာတစ်ခုကိုငါပြအုံးမည်ငါတို့ရှိသည်မြသည်အိပ်ပျော်ရကြမည်မဟုတ်သို့တော်လည်းနောက်ဆုံးသောတဘိုးမုတ်သောအခါတခဏချင်းတွင်မျက်စိတမိန်၌ငါတို့ရှိသည်မြသည်ပြောင်းလဲခြင်းသို့ရောက်ရကြမည်ထိုတဘိုးမုတ်ချိန်ရောက်သောအခါဒေလွန်သောသူတို့သည်မပုတ်နိုင်သောအဖြစ်၌တီလျက်ထမြောက်၍ငါတို့ရှိသည်မြသည်ရောင်းလဲခြင်းသို့ရောက်ရကြမည်ယခုမျက်မှောက်ပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်သို့ဝန်စားရမည်ယခုမျက်မှောက်သေးတတ်သောအရာသည်မသေးနိုင်သောအဖြစ်သို့ဝန်စားရမည်ဤပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်သို့၎င်းဤသေးတတ်သောအရာသည်မသေးနိုင်သောအဖြစ်သို့၎င်းဝင်စားသောအခါသေခြင်းသည်အောင်ခြင်း၌နှိမ့်မြုပ်ပြီဟုကျမ်းစာ၌လာချက်ပြည့်စုံလိမ့်မည်။"အိုသေမင်းတင်ဤလက်နှင့်သည်အဘယ်မှရှိသနည်း"""အိုမရဏနိုင်ငံတင်ဤအောင်ခြင်းသည်အဘယ်မှရှိသနည်း""သေမင်းဤလက်နှင့်ကဒူးစရိုက်အပြစ်ပေ၏ဒူးစရိုက်အပြစ်ဤတကိုးကားပြည့်ညတ်တရားပေ၏"ငါတို့သခင်ယေရှုခရစ်အားဖြင့်ငါတို့အားအောင်ခြင်းအခွင့်ကိုပေးတော်မူသောဘုရားသခင်ယေရှုတော်သည်ကြီးလာစွာတကားထို့ကြောင့်ငါချစ်တော်ညီကိုတို့တင်တို့သည်သခင်ဖျား၏အမှုတော်ကိုဆောင်ရွက်၍အကျိုးကြီးသည်ကိုတိမှသဖြင့်ဒီကြည်သောစိတ်နှင့်ပြည့်စုံ၍မရွေလျော့မတင်းရင်ပဲလျက်သခင်ဖျား၏အမှုတော်ကိုကြိုးစားအားထုတ်ကြလော့